AWR မျော်လင့်ခြင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ19ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာဒိုလဆုတ်3ရက်ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0162ညမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရအဝဲလေးလှိုင်းနှံက
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ညှော်လင့်ချင်းအသံမြတ်မှအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တော်ရှင်များမင်္ဂလာပါရှင်တော်တော်ရှင်တို့ရေဒီကနေ့ဘိုးဘေးတို့ပေးသောသင်ငန်းစာအစီအစဉ်မှာဘိုးဘေးကြီးအေးနောက်အကြောင်းကိုနာတော်တာဆင်ရင်သင်ခန်းစာရယူနိုင်ကြပါစေ။နှုတ်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်အေးနောက်သည်အနှစ်300ပတ်လုံးဖျားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏။အေးနောက်အသက်နှစ်ပေါင်း365နှစ်တည်းကအေးနောက်သည်ဖျားသခင်နှင့်အတူသွားလာ၏။နောက်တဖန်သူသည်မရှိအကြောင်းမူကားဖျားသခင်သိမ့်ယူတော်မူသောကြောင့်ဒီလိုဖော်ပြထားပါသည်။တောတရှင်တို့၏အေးနောက်ဟာကမ္ဘာဦးကျန်းကားမှပါရှိတဲ့အာလုံသောဘိုးဘေးတို့ရဲ့တွင်ပြင်တွေကိုချိုးချေခဲ့ပါတယ်။အနှစ်တစ်ထောင်နီးပါးအသက်ရှင်ပြီးမှသူဟာတည်ဆုံသွားခဲ့ခြင်းမဟုတ်ပါဘူး။သူဟာမြေကြီးပေါ်မှာ365နှစ်သာနေခဲ့ရပြီးနောက်ပျောက်ကွယ်သွားခဲ့ပါတယ်။သူရဲ့အသက်တာတစ်ခုလုံးအကြောင်းကိုတမန်ကျမ်းစာအခန်းငယ်၄ခုဖြင့်သာတိုးတိုးတုတ်တုတ်ဖော်ပြထားခဲ့ပြီးမယ်။အဲ့ဒီဖော်ပြချက်ကိုသူဟာဖျားသခင်နဲ့အတူသွားလာ၏ဆိုတဲ့စကားစုလေးတစ်ခုနဲ့အချင်းချုံထားခဲ့ပါတယ်။အဲ့ဒီအချက်ဟာဘဲအရာကိုအတိတ်ပဲဖော်ဆောင်တယ်ဆိုတာအာယုံစိုက်ကြပါစို့။ပထမဦးဆုံးအနေနဲ့ကဘာဦးကျန်းအခန်းကြီးကအငယ်20နှစ်မှာပထမဆုံးသောရင်သွေးကိုရရှိပြီးနောက်အေးနောက်ဟာဖျားသခင်နဲ့အတူတူသွားလာခဲ့ပါတယ်။ညာသောအဖြစ်ဖခင်တွေဟာပထမဆုံးသောသားဒါမှမဟုတ်သမီးကိုအဦးဆုံးမြင်တွေ့ရတဲ့အခါမှာစိတ်လှုပ်ရှားမှုရှိကြသလိုအေးနောက်လည်းသူ့ရဲ့အဦးဆုံးမြင်ရတဲ့သားကိုမြင်တွေ့ခဲ့ရတဲ့အခါသူ့ရဲ့နှလုံးသားကို အထူးတလဲပဝင်ခိုက်သွားစေခဲ့ပါတယ်ဒီအချက်ဟာကောင်းကင်ဘုံရှင်ဖခင်မီးတော်ရဲ့ချစ်ချင်းမြတ်တာတော်ကိုပုံမခိုင်လုံစေပြီးပို့ပြီးတော့လဲနဲ့နေစေပါတယ်ဖခင်သခင်ရဲ့ချစ်ချင်းမြတ်တာတော်ကိုကျမတို့ရဲ့သားသမီးငယ်တို့အားဖြင့်ပုံမကောင်းမွန်စွာမြင်တွေ့နားလည်ရပါသလားဒါမှမဟုတ်ကျမတို့မှတဆင့်သူတို့ဟာဖခင်သခင်ရဲ့ချစ်ချင်းမြတ်တာတော်ကိုမြင်တွေ့နေကြရပါသလားဆိုတာစဉ်းစားကြပါစို့သောတာရှင်တို့ရေဒုတိယအချက်အနေနဲ့အေးနောက်ဟာရာစုနှစ်သုံးစုတိုင်တိုင်ဖခင်သခင်နဲ့တွာလာကြောင်းကိုတမန်ကျမ်းစာမှာဖော်ပြထားပါတယ်အဲ့ဒီနှစ်ပေါင်း300အတွင်းဘယ်အခွင့်အထူးတွေကိုရရှိခဲ့ပြီးဘယ်စိန်ခေါ်ချက်တွေကိုရင်ဆိုင်ခဲ့ရပါသလဲသင်တို့အနေနဲ့ရောဖခင်သခင်နဲ့အတူနှစ်ပေါင်းဘယ်လောက်ကြာအောင်တွာလာနေခဲ့ပါသလဲဒါမှမဟုတ်တင်တို့ရဲ့အသက်တာမှာဖခင်သခင်နဲ့အတူအချိန်ဘယ်လောက်တွာလာသလဲတင်တို့အစာမစားခင်အချိန်မှာတမိနစ်ကြာဆူတောင်းခြင်းဖြင့်ဖြတ်ကျော်ခဲ့တာဒါမှမဟုတ်နာနဲ့ရန်ဝတ်နဲ့ညဥ်ရန်ဝတ်ပြုခြင်းအတွေ့မိနစ်20လောက်အချိန်ယူနေရပါသလားကျမတို့ရဲ့ခရီးလမ်းတွေပြောစကားတွေနဲ့ဆုံးဖြတ်ချက်တို့မှာဖခင်သခင်ရှိနေတော်မူတယ်ဆိုတာမကြာခဏစဉ်းစားမိကြပါရဲ့လားအေးနောက်အနေနဲ့ကတော့အဲ့ဒီလောက်ရအားလုံးကိုနှစ်ပေါင်း300တိုင်တိုင်လှုပ်ဆောင်ခဲ့ပါတယ်နောက်တစ်ချက်ကကဘာဦးချန်းခန်းကြီးငါအငယ်22မှာသူသွားလာသည်ဆိုတဲ့အချက်ဟာလှုပ်ဆောင်ချက်ကိုပြန်လည်ရည်ညွှန်းတဲ့အတိတ်ပဲတက်ရောက်တယ်သူဟာမိမိဘာသာသွားလာခဲ့တယ်ဆိုတဲ့တစုံတရာအကြောင်းအရာနဲ့ဆင်တူသလိုရှိပါတယ်ဒီအချက်ကဖျားသခင်ရဲ့နဘေးမှာခြစ်တက်ဖို့အင်းနောက်ဟာခိုင်မာတဲ့ဆုံးဖြတ်ချက်ကိုချခဲ့တဲ့အတိတ်ပဲကိုဖော်ဆောင်ပါတယ်ဒီလိုလှုပ်ဆောင်ဖို့သူဟာရည်ရွယ်ချက်ရှိခဲ့တယ်ရည်ရွယ်ချက်ရှိတဲ့အတိုင်းစူးစမ်းဆောင်ရွက်မှုလည်းရှိခဲ့ပါတယ်သူဟာလူသားတယောက်ရဲ့ကြိုးပမ်းမှုအားဖြင့်ကယ်တင်ခြင်းကိုရရှိခဲ့ခြင်းမဟုတ်ပါဘူးတကယ်တမ်းအားဖြင့်တော့သူဟာသခင်ယေရှုနဲ့အတူရှိနေဖို့ဆက်လက်ပြီးမကွဲမကွာရှိနေဖို့စံတားရှိခဲ့ပါတယ်။သောတာရှင်များရှင်။ဖခင်သခင်နဲ့ယခုအသက်တာမှာအတူတကွသွာလာကြတဲ့လူတို့ဟာသာဝရကာလတစ်လျှောက်လုံးမှာပါဝင်ဆက်ကပ်ပြီးဖခင်သခင်နဲ့အတူသွာလာကြရမှာဖြစ်ပါတယ်။အေးနောက်ဟာဖခင်သခင်နဲ့တစ္ဆာရှိစွာအတူသွာလာပါတယ်။နောက်တစ်ဖန်သူမရှိအကြောင်းမူကားဖခင်သခင်တည်ယူတော်မူသောကြောင့်ဒီလိုဟောပြထားပါလေသောတာရှင်တို့ရေအင်းနောက်လိုတည်ခြင်းကိုမမြည်ဆမ်းရပဲဖခင်သခင်ကိုတစ္ဆာရှိတဲ့လူတွေကိုယေရှုခရစ်တော်ဖခင်ကတိမ်ဆဲခေါ်ဆောင်မဲ့အချိန်လဲရောက်ရှိလာပါလိမ့်မယ်ယေရှုခရစ်တော်ခေါ်ဆောင်သွားခံရတဲ့လူတွေဖြစ်ကြပါစေလို့ရှေးဘိုးဘေးကြီးအင်းနောက်လိုလည်းဖခင်သခင်အပေါ်တစ္ဆာရှိပြီးဖခင်သခင်နဲ့အတူမိသားရဖွဲ့နိုင်သူတွေလည်းဖြစ်ကြပါစေ ဆုတောင်းကြပါစို့ ကောင်းကင်ဘုံ၌ရှိတော်မူသောဖခင်သခင်သားသမီးတယောက်စီတို့ဟာနေ့စဉ်ဖခင်သခင်နှင့်အတူသွားလာပြီးဖခင်သခင်ရဲ့စကားကိုနားထောင်တတ်သူများဖခင်သခင်အပေါ်သစ္စာရှိသူများဖြစ်စေရန်မဆတော်မူပြီးကိုရောဖခင်လာရောက်သိမ်းဆဲတဲ့အခါမှာလည်းပါဝင်နိုင်ဖို့ကိုရောဖခင်လာရောက်သိမ်းဆဲတဲ့အခါမှာလည်းပါဝင်နိုင်ဖို့မဆတော်မူပါမည်အကြောင်းယေရှုခရစ်တော်ဖခင်ရဲ့မဟာနာမတော်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖခင်ဆောသောဖခင်အာမင်
လေတို့ရေလေးလာစီချင်းတဘာဝသစ်ပင်တွေအကြောင်းမှာကုကိုပင်အကြောင်းကိုမမခိုင်ကကလေးတို့ဘူးတုဒရရှိစီဖို့ပြပြပေးသားမှာဖြစ်ပါလေကွယ်ကလေးတို့နားထောင်မှတ်သားထားကြပါကွယ
်ဟုတ်ကဲ့ပါမမခိုင်ဒါရသမီးတို့နားထောင်မှတ်သားထားပါမယ
်ကလေးတို့ရေကုကိုပင်ဟာထနောင်းမျိုးမှာပါဝင်ပြီးမြမကုကိုနဲ့တင်မောကုကိုဆိုပြီးနှမျိုးနှစ်စားရှိပါလေကွယ်ဒါနဲ့ကလေးတို့ကုကိုပင်ကိုတွေ့မြင်ဘူးကြသလားကွယ
်ဟုတ်ကဲ့တွေ့မှုပါလေမမခိုင်
ဟုတ်ပါပြီကွယ်ကိုကိုပင်ကအကိုင်းအခက်တွေဝေဆာနေတဲ့အရေးကောင်တစ်ပင်ကြီးမို့နွေရာသီလိုပူပြင်းတဲ့အချိန်မှာအပင်ရိပ်ကြောင်အေးမြမှုကိုပြီးစွမ်းစေပါတယ်ကွယ
်ဟုတ်တယ်မမခိုင်နွေရာသီဆိုရင်တောက်ချန်ရှိကကိုကိုပင်အရေးအောက်မှာတညချင်းနေနဲ့ဆုတ်ကြပါတယ်သိပ်ပျော်စရာကောင်းပါတယ်မမခိုင
်ဟုတ်ပါတယ်မမခိုင်သမီးလဲတညချင်းနေနဲ့ဆုတ်ကစားပါတယ်
သိကောင်းတာပေါ့ကွယ်ကလေးတို့ရေကိုကိုပင်မှာထူးခြားမှုလေးရှိတယ်ကွယ်အဲ့ဒီထူးခြားမှုကကိုကိုရွက်ပဲဖြစ်တယ
်ကိုကိုရွက်ကဘလို့ထူးခြားတာလဲမမခါ
ဒီလိုပါကွယ်ကိုကိုရွက်ဟာနေ့အချိန်မှာအစွမ်းကုန်ပြန့်ကားနေပြီမယ်ညအချိန်နဲ့မိုးရွာတဲ့အခါတွေမှာတော့အရွက်လေးတွေကထူးဆန်းစွာနဲ့ခောက်ပြီးအိတ်တက်ကြတယ်ကွယ
်မမခါမမခါကိုကိုဘန်းလေးတွေကလက်သားပဲနော်
လင်းလင်းပြောတာဟုတ်ပါတယ်ကွယ်တင်းငယ်လာတဲ့ပူပပွားလေးလိုအမွှေးစွန်ဖွားရှိတဲ့အပွင့်လေးတွေကအဆုတ်လိုက်ပွင့်ကြတယ်ဒါကြောင့်မို့ကုကုပန်းပွင့်လေးဟာလှပတဲ့ပန်းပွင့်လေးဖြစ်ပါတယ်ကွယ
်မမခန်းကုကုပင်ကအသီးသီးတယ်နော
်ဟုတ်တယ်ကွယ်ကုကုပင်ကပဲတောင်ပုံတန်းရှည်လျားတယ်အသီးသီးတယ်ဒါပေမဲ့တခုရှိတာကမြမကုကုသီးကအပြားကြီးပါတယ်ကွယ်တင်မောကုကူအသီးကတော့အညိုရင့်ရောင်အလုံးလေးတွေဖြစ်တယ်။တင်မောကုကူရဲ့အသီးကအသားပြစ်ပြီးမှဲတဲ့အခါချူတာမို့ကျွဲနွားတွေကကြိတ်နှစ်သက်စွာစားသုံးကြတယ်ကွ။ကလေးတို့ရေမြမကုကူဟာဆေးဘက်ဝင်တဲ့အတွက်အပင်ရဲ့အရွက်နဲ့အဆစ်ကိုမျက်စိကူးတတ်ပြီးလို့ရတယ်လို့ကုကူအခါကိုသွေးပြီးသွေးစုအနာပေါ်လိမ့်ပေးရင်အနာကိုပျောက်ကင်းစေတယ်ကွ။ကလေးတို့ရေကုကူရွက်နုလေးတွေကိုလည်းတုံစားလို့ရပါတယ်ကွ။နောက်ပြီးကုကူအခောက်နဲ့ပိုက်ကုံတွေဆိုးဖို့ဆိုးစေးအဖြစ်အသုံးပြုလို့ရတယ်ကွ။ကုကူပင်ရဲ့အသားကဖြူပြီးကျဲမိမဲ့အညိုရင့်ရောင်ရှိတဲ့အနှစ်သားကညံ့ညောလှပခိုင်ခဲ့တဲ့အတွက်အိမ်ဆောက်ဖို့အိမ်ထောင်ပရိဘောဂတွေနဲ့လေယာဉ်သုံးပစ္စည်းတွေဖြစ်တဲ့ထဲထွန်းတုံးစတဲ့လူအသုံးဆောင်ပစ္စည်းတွေပြုလုပ်လို့ရတယ်ကွ။အဲ့ဒါအပြင်အိုးစီထွင်းဖို့အတွက်လည်းအသုံးပြုကြတယ်
။အိုးမမခိုင်ရဲ့ညီမကုကူပင်ကအတော်အသုံးဝင်တာပဲနော်
ဟုတ်ပါတယ်ကွယ်မြမကုကုပင်ရဲ့အသားကအသုံးဆောင်ပစ္စည်းတွေပြုလုပ်ဖို့အတော်လေးအသုံးဝင်ပါတယ်ကွယ်တင်မောကုကုပင်ကတော့အရေးကောင်းမွန်ပြီးသူ့ရဲ့အသီးတွေကိုတော့ကျွေးနွားတွေကစားသုံးကြတယ်တင်မောကုကုပင်ရဲ့အသားကပွားတဲ့အတွက်ထင်းဆိုင်ဖို့နဲ့မီးသွေးဖုတ်ဖို့အတွက်ပဲအသုံးပြုကြတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ပေါ့ကွယ်အပင်တွေအားလုံးကတန်မိုးရှိကြပါတယ်ကွယ်
မမကပြောတော့မှန်ပါတယ်ဗျာအပင်ညာအလုံးကတမုရှိကြပါတယ
်ဟုတ်ပါတယ်မမခန်ဒီနေ့မှာကုကုပင်အကြောင်းသမီးတို့ပြောပြပေးလို့မမခန်ကိုသိပြီးကျေးဇူးတင်ပါတယ
်ဒါနဲ့ကုကုပင်ရဲ့တမုရှိပုံကိုသိနာလဲပါပြီမမခန
်အေးကွယ်ကလေးတို့ကငေးဝေကြပြီမယ်အသိဉာဏ်ပညာနဲ့ပြည့်စုံကြပါလေကွယ်
မမခန်နောက်နေ့တွေကြရင်လဲသမီးတို့မသိသေးတဲ့အပင်တွေအကြောင်းဆက်ပြီးတော့ပြောပြပေးအောင်နော်
ကောင်းပါပြီကွယ်ဘူတုဒ္ဒရီကိုလိလချင်းစိတ်ရှိတဲ့ကလေးတို့ရဲ့စကားလေးတွေကြောင့်မမခိုင်ရင်နဲ့ကြည်နူးဝမ်းသာဖြစ်မိပါလေကွယ်ဒါကြောင့်မို့မမခိုင်ကလည်းကိုလိလသိရှိထားတဲ့အပင်တွေအကြောင်းလာမယ့်အချိန်မှာပြောပြပေးသွားပါမယ်ချစ်စရာကောင်းပြီးလိမ္မာလာတဲ့ကလေးတို့ဘဝလေမိုးဆန်းပန်းပမာကြည်လင်အေးမြပါစေလို့မမခိုင်ကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ
်သောတာရှင်များရှင်မြမဆွဲစုံချမ်းအတွေ့တင်မကိုကိုပင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ပြန်လဲမြေရ
ရှင်တမတန်လွင့်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မယ်တိကောင်းမွယ်အစီအစဉ်မှာလူငယ်မောင်မယ်တို့အတွက်တိမတ်ဖွဲ့ရာတွေကိုတင်ပြပေးမယ့်အချိန်ရောက်ရှိလို့လာပါပြီရှင်
ပြိုရွယ်မောင်မယ်တိကောင်းမွယ်
ညောလင်းချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်တိကောင်းပွဲအစီအစဉ်မှာလူငယ်မောင်မယ်တို့အတွက်အမှုတော်ဆောင်ရွက်ခြင်း၌တစ္ဆာရှိခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်လူငယ်မောင်မယ်တို့ရေလောကီနဲ့ဆိုင်တဲ့အရာတွေမှာအနည်းငယ်မြတစ္ဆာမရှိတဲ့သူတို့ဟာပိုပြီးကြီးကျယ်တဲ့ဝတ္တရားတွေမှာပိုပြီးတစ္ဆာမရှိဖြစ်ကြလိမ့်မယ်သူတို့ဟာဖျားရှင်ကိုမေ့ပျောက်ပြီးမြင့်မြတ်တဲ့တရားတော်ရဲ့တောင်းဆိုမှုတွေကိုပြက်ကွက်ကြတယ်။သူတို့ရဲ့အစွမ်းတတ္တိတွေကိုဖျားသခင်ပိုင်ဆိုင်ပြီးဖျားရှင်ရဲ့အမှုတော်အတွက်သီးသန့်ထားရမယ်ဆိုတာကိုသူတို့ဟာမသိကြပါဘူး။လောက်ကံရမယ့်အပိုင်းကိုလည်းစ조사လှုပ်ဆောင်ကြတာမတွေ့ရဘူး။အလုတ်ရဲ့တိုးတက်ရာတိုးတက်ကြောင်းဟာသူတို့အပေါ်မှာမိနေပေမဲ့အလုတ်ရှင်လှုပ်ခိုင်းတဲ့အလုတ်ကိုသာလှုပ်ဆောင်တဲ့သူတွေဟာတစ္ဆာရှိတဲ့ငယ်သားကောင်းလို့ခေါ်ဆိုတာခံရမှာမဟုတ်ပါဘူး။သခင်ယေရှုဟာလူတွေကိုပေးခဲ့တဲ့ချစ်ချင်းမြတ်တာကျင့်ဝတ်တွေနဲ့ခရစ်တော်ရဲ့နာမတော်ကိုဝန်ခံတဲ့သူတို့ရဲ့အသက်တာမှာဆောင်ရွက်ခဲ့ရင်ဒါတွေမကပဲခွန်အားစိုက်ထုတ်ပြီးလုံလောက်ဝိရိယနဲ့ကိုကြိုးမရှာတဲ့စ조사အထောက်ချင်းကိုပြသခဲ့မယ်ဆိုရင်ဆုံးရှုံးချင်းတွေကိုတားဆီးနိုင်ပါလိမ့်မယ်။လူငယ်မောင်မယ်တို့ဖျားသခင်ရှိမှအသက်မရှင်တဲ့အတွက်အချိန်တိုးတက်ခြင်းနဲ့အဥ္စာပစ္စည်းကိုထိမ့်သိမ်းခြင်းမှာဂရုမစိုက်ဖဲနေတဲ့အမှုတော်ဆောင်ဟာကိုကြိုးရှာဖွေခြင်းပဲဖြစ်တဲ့အတွက်ဆက်ဆုပ်ဖွေဖြစ်တယ်လို့ဝိညာဉ်တော်စာပေကဖော်ပြထားပါတယ်။နိုးကြားနေတဲ့ဖျားရှင်ဟာလူတိုင်းကိုကြည့်ရှုနေတယ်ဆိုတာကိုသိရှိထားရမယ်။ဒီလိုမသေးချာတဲ့အမှုတော်ဆောင်တွေရဲ့မသေးချာမရေရာမှုကိုကောင်းကင်ဘုံစာအုပ်ထဲမှာမှတ်သားထားပါလေ။ဖျားသခင်ရဲ့အမှုတော်မှာတစ္ဆာမရှိတဲ့လူတွေဟာကျင့်ဝတ်တရားမှာလိုအပ်နေပါလေ။သူတို့ရဲ့ရည်ရွယ်ရင်းတွေဟာမှန်ရာကိုရွေးချယ်မယ်ဆိုတဲ့ဇာရိတ္တမဟုတ်ပါဘူး။လူငယ်မောင်မယ်တို့ဘေးလျှာစာမင်းကြီးရဲ့ဖျားတရားနဲ့ဆက်ဆိုင်တဲ့အရာတွေကိုဖျက်ဆီးလူရက်တဲ့စားတော့ပွဲမှာစောင့်ကြည့်နေတဲ့အရှင်ဟာလူတွေရဲ့အဖွဲအစည်းတွေကုန်တယ်ရဲ့ငွေရည်တွက်တဲ့အခါတီးသန့်အလုံယုံတွေမှာရှိတော်မူတဲ့အတွက်ဖျားကိုစော်ကားတဲ့ရှင်ဘုရင်မှာကြာရောက်တဲ့တရားစီရင်ခြင်းကိုမှတ်သားထားသလိုလူတို့ရဲ့ဂရုမစိုက်တာကိုလည်းမှတ်သားထားပါလိမ့်မယ်။ဖျားရှင်သားသမီးတွေဖြစ်တဲ့လူငယ်မောင်မယ်တို့ဟာလည်းဖျားသခင်ပေးတော်မူတဲ့တာဝန်ကိုပြည့်စုံစွာမဆောင်ရွက်ခဲ့ရင်ကြာရောက်မဲ့အပြစ်ဒဏ်ဟာလည်းဘေလရှာစာရဲ့ပြစ်မှုလိုပဲဖြစ်ပါလိမ့်မယ်။ခရိယံရောင်ဆောင်တဲ့သူတွေဟာသူတို့ရဲ့စိတ်တော်ကစိတ်နှလုံးအတွင်းခရစ်တော်ရှိကြောင်းတည့်တည့်ခံခြင်းမရှိပါဘူး။လူငယ်တို့အားလုံးဟာခရစ်တော်ရဲ့အစေခံကြုံတွေဖြစ်တယ်။မိမိကိုယ်ကိုတစ္ဆာရှိတဲ့လူလားတစ္ဆာမရှိတဲ့လူလားဆိုတာသိရှိဖို့လိုပါတယ်။ခရစ်တော်ရဲ့အစေခံလူတွေလို့ပြောကြတဲ့လူတွေဟာတမန်တော်ကြီးရှင်ပေါလုပြောတဲ့စကားတော်တွေကိုမမေ့သင့်ပါဘူး။ဒါကတော့အစေခံကြုံတို့သခင်ဖျားကိုကြောက်ရွံ့လျက်လူတွေရဲ့စိတ်ကိုနူးညွန့်စေသလိုမျက်မှောက်၌သာနားထောင်သည်မဟုတ်စိတ်နှခွမရှိဘဲ လောကီသခင်ရဲ့စကားကိုအယားယာ၌နားထောင်ကြလော့လူရဲ့အမှုကိုသာဆောင်ရွက်တယ်လို့မဟုတ်သခင်ဖျားဤအမှုတော်ကိုဆောင်ရွက်တယ်လို့ပြုလေသမျှတို့မှာစေတနာစိတ်နှင့်ပြုကြလော့သင်တို့သည်ခရစ်တော်ဤအစေကိုခံကြသည်ဖြစ်၍အမွေတော်ဒီဟုသောအကျိုးကိုဖျားသခင်ရဲ့လက်တော်မှခံရလိမ့်မည်လို့တိမကြပါဆိုပြီးရှင်ပေါလုကပြောခဲ့ပါတယ်ဆိုတဲ့အကြောင်းလူငယ်မောင်မယ်တို့အတွက်ဗဟုသုတအဖြစ်ပြုံရွယ်မောင်မယ်တိကောင်းပွဲအစီအစဉ်မှပြောပြလိုက်ပါတယ်လူငယ်မောင်မယ်များရွှေလန်းချမ်းမြေ့ကြပါစေကွယ တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39253926 429နဲ့39688464689ကိုဆက်သွင်းနိုင်ပါတယ်
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ